covid ကရောဂါဖြစ်နေတဲ့ကာလမှာပဲထိုင်းမြန်မာနယ်စပ်ရွှေတရီကန်ကနေလာတဲ့မူရစ်စေးဝါးတွေနဲ့မူရစ်ခိုင်းတွေကိုထိုင်းရနာပိုင်းတွေကဖမ်းဆီးနှိမ်နှင်းမှုတွေလုပ်တဲ့အကြောင်းကိုပြောပြပါမယ်။ကျမအေးမှာပါ2020နှစ်ကုန်ကာလမှာထိုင်းတောင်ပိုင်းကနေတဆင့်နိုင်ငံတကာကိုပို့မဲ့စိတ်ကြွာစည်းပြားနှစ်တန်းနီးပါးကိုစတင်ဖမ်းမိခဲ့ကြောင်းနှစ်သစ်ကာလမှာထိုင်းရဲတပ်ဖွဲ့ရဲ့အကြီးအကဲကသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုသွားပါတယ်။ဒီမူရစ်စေးဝါးတွေဟာထိုင်းမြောက်ပိုင်းရွှေတရီကန်ဒေသကလာတာဖြစ်ပြီးနောက်ထပ်ထောက်လန်းဖမ်းဆီးမှုတွေကိုလည်းဇက်တိုက်လုပ်ခဲ့တာပါ။နှစ်ကုန်ကာလဒီအပိုင်းအတွင်းမှာပဲထိုင်းမြန်မာနယ်စပ်ရွှေတရီကန်ဒေသအတွက်စိတ်ကြွစေးပြ10တန်းကျော်နဲ့အတူမူရစ်ခိုင်းဝင်တရာစင်လောက်ကိုဖမ်းဆီးရေးယူနိုင်ခဲ့ကြောင်းထိုင်းရဲချုပ်မာနုမာမုတ်ကအခုလိုပြောဆိုသွားပါတယ်အဲ
တို့ဒဏ်ကောင်ทั้งหมด154ตู้เนี่ยนะครับใส่กล่องกระดาษหลังที่อยู่ด้านหลังนะครับ
မူရစ်စေးဝါးတွေကိုထိုင်းမြောက်ပိုင်းနယ်စပ်ကနေထိုင်းမလေးရှားနယ်စပ်ထိုင်းတောင်ပိုင်းဒေသတွေကိုပို့ဆောင်နေတာဖြစ်ပါတယ်။ထိုင်းတောင်ပိုင်းနယ်စပ်ကနေဆက်ပြီးနိုင်ငံတကာကိုပို့ဆောင်နေတာဖြစ်ပါတယ်။သူတို့အသုံးပြုတာကတော့လမ်းဘေးသုံးအများသုံးတယ်လီဖုန်းဘေးဖြည့်တဲ့စက်ပစ္စည်းအခွန်တွေထဲမှာထည့်ပြီးထိုင်းပြည်တွင်းထဲမှာပဲပါဆယ်ပို့တဲ့စနစ်ကိုသုံးပြီးပို့ဆောင်နေတာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒီအပိုင်းအတွင်းမှာပဲထိုင်းရနာပိုင်းတွေဟာစိတ်ကြွစေးကြအလုံးရင်းတည်ဆောင်လာတဲ့မူရစ်မှောက်ကိုခိုင်းဝင်တွေကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပြီးဒီဇင်ဘာလ31ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ထရိုင်အတွင်းမှာစိတ်ကြွစေးပြား6တန်း5သိန်းတည်ဆောင်လာတဲ့ပစ်ကတ်ကားနောက်ကိုထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့ကနောက်ကနေအမိလိုက်ပြီးတော့ဖမ်းဆီးခဲ့တဲ့အချိန်မှာနှစ်ဖက်အကြားပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ဒီပစ်ခတ်မှုမှာတော့ထိုင်းတမော်သားမူရင်မှောက်ကိုသမားနှစ်ဦးဟာကားကိုစွန့်ပစ်ပြီးတောထဲကိုထွက်ပြေးသွားခဲ့ကြောင်းချင်းရိုင်ခရိုင်ရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်ဒီအတွက်နှစ်ကုန်ရက်တွေမှာပဲထိုင်းရနာပိုင်းတွေဟာကာလတန်ဖိုးဘတ်ငွေတန်ပေါင်း 2,000 ကျော်လောက်တန်ဖိုးရှိတဲ့စိတ်ကြွစေးပြားတွေကိုဖမ်းဆီးခဲ့တာပါကိုဗစ်ကာယောဂါကာလမှာအသွားအလာတွေကန့်သက်ထိန်းချုပ်ထားပေမဲ့မူရစ်စေးဝါးမှောက်ကိုသူတွေကတော့လမ်းကြောင်းအစ်စ်တွေနဲ့တင်သွင်းနေစေဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရစ်စေးဝါးနဲ့ရာဇမှုဆိုင်ရာ UNODC ကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာအပါအဝင်အရှိနဲ့အရှိတောင်အာရှဒေသတွေမှာမူရစ်စေးဝါးမှောက်မှုပမာဏဟာဒေါ်လာ81ဘီလီယံထက်မနည်းရှိခဲ့ပြီးဒီထဲမှာမီတာဆက်တမင်စိတ်ကြွစေးပြားမှောက်မှုက67ဘီလီယံထိရှိတယ်လို့လည်း UNODC ကခန့်မှန်းထားပါဗျ။ရွှေတရီကန်ဒေသမှာမူရစ်စေးဝါးတွေအများအပြားဖမ်းဆီးမိနေတာကိုကြည့်မယ်ဆိုရင်ကဘာတဝမ်းကာယောဂါထိန်းချုပ်ရေးအာယုံစိုက်နေခြင်းမူရစ်မှောက်ခိုင်းတွေကအခွင့်ကောင်းယူနေတဲ့လက္ခဏာတရက်ဖြစ်ကြောင်းကိုလည်း UNODC ကမကြာသေးခင်တုန်းကပဲသတိပေးထားပါဗျ။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ။